ိုင်ငံတော်စီးပွားချက်ပေါ့ချမှုနဲ့တရားစွပ်စွခံထားရတဲ့ရိုက်တာသတင်းတော်နှစ်ယောက်ရဲ့အမှုကိုစွဲချက်မတင်ဘဲပလတ်ဖို့ရှောက်ထားခဲ့တာကိုတရားသူကြီးကဒီကနေ့ပယ်ချလိုက်ပြီးသူတို့မှုကိုဆက်လက်စစ်ဆေးသွားမယ်လို့ဆိုပါတယ်။ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကလည်းသတင်းတော်နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ထပ်မံတောင်းဆိုထားပါတယ်။ဒီကြောင့်တရားရုံးမှာကိုယ်တိုင်သတင်းယူခဲ့တဲ့ VOA သတင်းတော်မိခါကပြောပြပါမယ်ရှင်
။ဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးကိုဒီကနေ့ရုံးထုတ်စင်မှာအမှုကိုပလတ်ပေးဖို့သူတို့ရဲ့လျှောက်ထားချက်ကိုတရားသူကြီးကအခုလိုဆုံးဖြတ်ချက်ချလိုက်တာဖြစ်ပါလေ။ကျေလိုပြပတ်တည်တွေခေါ်စစ်နေတာမှာစစ်ဆေးဖို့ရှေ့ဦးကျန်နေသေးတာကြောင့်အဲ့ဒီကျန်နေတဲ့ရှေ့ဦးထဲမှာအရေးကြီးတဲ့တည်ပါနိုင်တာကြောင့်ဒီအမှုကိုပလတ်ဖို့လျှောက်ထားချက်ကိုတရားသူကြီးကပယ်ချလိုက်တာဖြစ်တယ်လို့ရိုက်တာသတင်းသမားတွေရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်ဇော်ကပြောပါလေ။ရှေ့နေဦးခင်မောင်ဇော်ကတော့ဒီအမှုကိုသူတို့အနေနဲ့အကောင်းဆုံးရှင်ဆိုင်သွားဖို့ပြင်ဆင်ထားပြီးအမှုပါလက်ဖို့ကိုလည်းထပ်မံတင်သွားအောင်မယ်လို့ဆိုပါတယ်
။ရှာမလို့ဖြစ်မှာဘူးနော်။တက်တည်အကုန်လုံး25ရောက်ဖြစ်ပြီးရင်ကျွန်တော်တို့ကဒေရှာဆိုပေါ်ကျွန်တော်ဖြတ်ပြောင်းမယ်။အဲ့ဒါ253တင့်နေတယ်။နောက်တခါမော်ဘူး253တင့်နေလည်းပဲမလမ်းခံဘူးလို့နော်။ဆွေရက်တင်လာဆိုရင်နောက်တခါဒီတည်ရည်လွတ်ပြီးဖို့အတွက်အားလုံးအမှုကိုဆွာလို့ကိုဝါလုံးတို့ကိုเนี่ยดูรูปอย่างแล้วแต่ดิฉิบดีแล้วครับเจ้าเจดีหลุดผู้เจ้าถัดไปเลยแต่ๆเนาะแค่ป้องเจ้าขึ้นมา
พันธุ์ขันธ์ได้ไรตาตะรินดอก2อู้เดก็ตะอู้ผิดดูกัวลงก็รออคุลูเตชะขันธ์ได้อปอตู้เยตบอรากูทุบพอเปียวสู่แก่ยามาอโซยอนีเนอมันเตียเนเตียญาตอมุปี้ผู้ไตต้นเปียวสู่ตวาเกไว
้ตะรินจีตาพอทุบอยู่เมพอทุบแก่ล่ะตะเกลาอสู้ไล่จนไล่ตะแฟดได้ลูกนี่จ้ารอเซนนี่ซงเนเซนนี่เปชะมาแก่ล่ะอคุตะรินดอกตะเลนี่จ้าไล่ในนี่จ้ามาชื่อเดลูกตะแฟดกองนี่ก็เซนนี่เปชะเลยสู่ล่ะกะဒီလိုပဲဒီတနည်းနဲ့ညက်လာဆိုတော့ဒီနိုင်ငံတော်တွေ့ရအောင်ဆိုတော့နိုင်ငံတော်တွေ့ရအောင်ဆောင်ရွက်နေကြတာလေအဲ့ဒါဒီလိုပဲ
ပြောရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသတွင်အကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့စီရင်ခံစာစာရွက်စာရမ်းတွေလက်ဝဲတွေ့ရှိလို့ဆိုပြီးဒီဇင်ဘာ12ရက်နေ့ညပိုင်းကမင်္ဂလာတော်မြို့နယ်အတွင်းမှာရိုက်တာသတင်းတော်ကိုတက်ဦးမောင်ခကိုဝါလုံးနဲ့ကိုကျော်စိုးဦးခကိုမိုးအောင်တို့ကိုမြန်မာနိုင်ငံအစိုးရလက်ဝဲချက်များအဥပဒေပုံမှာ3ကနေဖန်စီအမှုဖွင့်ရုပ်ထုတ်စစ်ဆေးခဲ့တာဖြစ်ပါလေပြီးခဲ့တဲ့ရက်ပိုင်းကရိုက်တာရှင်းနေရဘက်ကတရားလိုပြတက်တည်ကိုရုံးတော်မှာအပြန်အလှန်စစ်ဆေးတာမှာခိုင်လုံတဲ့တက်တည်အထောက်အထားမတွေ့ရတဲ့အကျွမ်းအမှုကိုပလတ်ပေးဖို့လျှောက်ထားခဲ့တာဖြစ်ပါလေဒါကိုတရားသူကြီးကအခုလိုပလတ်ဖို့ဆုံးဖြတ်ခဲ့တာပါရိုက်တာတရင်တောက်တည်ရဲ့ရှင်းနေတူဖြစ်တဲ့ဦးတန်းစော်အောင်ကတော့ဒီကနေ့တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာစိတ်ပြမိကြောင်းပြောဆိုလိုက်ပါတယ်
ဆိုနေရှေ့ဆက်ပြီးတော့လာမဲ့ဟိုထုတ်ပြန်ဒီမှာပို့ပြီးတော့ကျွန်တော်တို့လူတွေအကြည့်ပြင်းနေဆိုတဲ့အကြောင်းကျွန်တော်တို့ပို့ပြီးထုတ်ချေဖို့အတွက်ဆင်းနေရှိတယ
်အမှုနဲ့ပတ်သက်လို့ရိုက်တာတရင်းတော့ကိုဝါလုံးရဲ့ဇနီးမတ်ပန်းဤဖြူကတော့အပြစ်မရှိတဲ့သူတွေမျိုးအစိုးရဘက်ကအမြန်ဆုံးလွတ်ပေးဖို့အခုလိုတောင်းဆိုသွားပါတယ
်ငွေရမောင်းကတော့ပြောတယ်ညီမခံစားမှာဆိုပြီးအဲ့လိုမျောလင်းနေလို့ပြောထားတာ။ကျွန်တော်တို့လူကြီးကြောင်နေတယ်တော့ငွေနဲ့မျောလင်းနေတယ်။ပြီးတော့လေဒါကြီးကမတရားဘူးဆိုတာသူကလည်းသိနေတာ။ညက်ဆုံးတော့ပြန်လုပ်ပေးသေးတယ်ပြီ။ပြီးတော့ငွေနဲ့ဆောင်ပြီးယောက်ျားချင်းမှပြောချင်အောင်ဆောင်ပြီးတာ။ဒီချမ်းသိမ့်မယ်နေ
။ဘုရားကိုဘာပြောချင်
။အချင်းမရှိဘူးအတင်းငွေလုံးမပေးတာ။
ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကလည်းရိုက်တာသတင်းတော့တွေကိုဆက်လက်ဖမ်းဆီးထားရတဲ့ပတ်သက်လို့ဒီကနေ့ကြေညာချက်တစ်စောင်ထုတ်ပြန်လာမှာအခုလိုဆက်လက်ဖမ်းဆီးထားတဲ့အပေါ်များစွာစိတ်ပျက်မိတယ်လို့လည်းဆိုထားပါတယ်။ဒါ့အပြင်သတင်းတော့တွေအနေနဲ့သူတို့အလုပ်ကိုသူတို့ဆောင်ရွက်ခြင်းဖမ်းဆီးခံရတာဖြစ်ကြောင်းအင်းတင်လူအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုအတွက်တာဝန်ရှိစစ်တီတွေကိုပြစ်ဒဏ်ချမှတ်ပြီးစီကြောင်းပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ကြေညာချက်ဟာစိတ်အားတက်ဖွဲ့ရာလက္ခဏာတစ်ခုဖြစ်တယ်လို့တုံ့တက်မိကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ဒီလိုရာဇဝတ်မှုတွေကိုစ조사ဖော်ထုတ်ခဲ့တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုပြန်လည်လွတ်မြောက်ပေးဖို့လိုအပ်နေပြီးသူတို့ကိုအမြန်ဆုံးလွတ်ပေးဖို့လည်းထပ်မံတောင်းဆိုတယ်လို့ဖော်ပြထားပါတယ်။နောက်ပိုင်းခရင်တရားရုံးကဒီနေ့ဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်အတွက်တရားလိုပြတတ်တည်တွေကိုဆက်လက်စစ်ဆေးသွားအောင်မှာဖြစ်ပါတယ်။အခုအချိန်မှာအမှုမှာတရားလိုပြတတ်တည်25ဦးတည်းက19ဦးကိုစစ်ဆေးပြီးဖြစ်ပါတယ်။ကြံရှိနေတဲ့10ဦးကိုလာမယ့်ဧပြီလ20ရက်နေ့မှာထပ်မံစစ်ဆေးဖို့ချိန်ဆထားပါတယ်ရှင်။